2005ပါတီစုံရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတရက်ကျင်းပနိုင်မှုအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်တွင်းအရက်ဖက်လူအဖွဲ့အစည်းတွေနဲ့မီဒီယာအဖွဲ့အစည်းတွေကိုစောင့်ကြည့်လေ့လာဖို့အတွက်ဖိတ်ခေါ်လိုက်ပါတယ်။စောင့်ကြည့်လေ့လာမဲ့အဖွဲ့အစည်းတွေကရွေးကောက်ပွဲဆိုင်ရာဥပဒေနဲ့ပြည်တွင်းစောင့်ကြည့်လေ့လာရေးကျင့်ဝတ်တွေကိုမီဒီယာအဖွဲ့တွေဆိုရင်စာနယ်ဇင်းကောင်စီယာယီကထုတ်ပြန်ထားတဲ့သတင်းမီဒီယာကျင့်ဝတ်တွေကိုလည်းလိုက်နာရမယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အပြည့်အစုံကို VOA သတင်းတော့ကိုထက်အောင်ကတင်ပြမှာပါ။
ရွေးကောက်ပွဲကျင်းပဖို့ရက်နီးကပ်လာချိန်မှာပဲပြည်တွင်းမီဒီယာအဖွဲ့အစည်းတွေနဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုရွေးကောက်ပွဲစောင့်ကြည့်လေ့လာဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ခေါ်လိုက်ပါတယ်။ပြည်내နဲ့တိုင်းဒေသကြီးတစ်ခုထပ်ပို့ပြီးတော့လေ့လာခြင်းနဲ့ဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုလျှောက်လာတင်ရမှာဖြစ်ပြီးတော့တိုင်းဒေသကြီးတစ်ခုအတွက်ဆိုရင်တော့သက်ဆိုင်ရာတိုင်းဒေသကြီးကော်မရှင်မှာလျှောက်ရမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်မှုဦးသိန်းဦးကပြောပါတယ
်။နိုင်ငံလုံးတိုင်းတာနေနဲ့စောင့်ကြည့်လေ့လာမယ်ဆိုလို့ရှိရင်ကော်မရှင်မှာလျှောက်အဲလိုတိုင်းဒေသကြီးတစ်ခုမှာရှောက်မယ်ဆိုရင်တိုင်းဒေသကြီးမှာသွားရှောက်အဲဒါမှမဟုတ် KI တစ်ခုလည်းလေးလာမယ်ဆိုတော့ KI မှာသွားရှောက်မြို့နယ်တစ်ခုလည်းလေးလာမယ်ဆိုမြို့နယ်သွားရှောက်
ရွေးကောက်ပွဲကော်မရှင်ကအခုလိုစောင့်ကြည့်လေ့လာမယ့်အဖွဲ့အစည်းတွေကိုဖိတ်ခေါ်ထားပေမဲ့လက်ရှိအချိန်ထိတော့ဘယ်အဖွဲ့အစည်းကမှလာရောက်လျှောက်ထားခြင်းမရှိသေးဘူးလို့သူကဆိုပါတယ်။လေ့လာမယ့်ပြည်တွင်းအဖွဲ့အစည်းတွေအနေနဲ့ရွေးကောက်ပွဲမကျင်းပမီ15ရက်နေ့အထိလျှောက်ထားနိုင်တယ်လို့ကော်မရှင်ကပြဋ္ဌာန်းထားတဲ့ပြည်တွင်းရွေးကောက်ပွဲလိုက်နိုင်ရမယ့်အချက်တွေထဲမှာဖော်ပြထားပါတယ်။မန္တလေးတိုင်းဒေသကြီးတစ်ခုလုံးကအရက်ဖက်လူအဖွဲ့အစည်း30ကျော်နဲ့ဖွဲ့စည်းထားတဲ့ရွေးကောက်ပွဲစောင့်ကြည့်သူများကွန်ရက်ကတော့ရွေးကောက်ပွဲဖြစ်စဉ်တောက်လျှောက်လေ့လာနိုင်မဲ့သက်သေခံကပ္ပားကိုလျှောက်ထားသွားမယ်လို့အဖွဲ့ဝင်ကိုညီညီကျော်ကဆိုပါတယ်
။ကျွန်တော်တို့အလုံးကအတိမတ်ပြုဟိုကပ္ပားကိုယူပါမယ်။ဒီအတိမတ်ပြုကပ္ပားရဲ့အနေနဲ့ကတော့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုလွတ်လွတ်လပ်လပ်ကျွန်တော်တို့စောင့်ကြည့်ခွင့်ရပါမယ်။ဘေးရုံတိုင်းကိုကျွန်တော်တို့ဝင်ကြည့်ခွင့်ရပါမယ်။ဒီအတွက်ကြောင့်မို့ကျွန်တော်တို့ကအပြည့်ပံပြူကိုယူသွားမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကမန္တလေးတိုင်းအနေနဲ့ပဲယူမှာဖြစ်ပါတယ်
။ဆိုတော့ဒီအကူရုအဖွဲ့အနေနဲ့ပေါ့လေတိုင်းဒေသကြီးအကုန်လုံးကိုစောင့်ကြည့်မယ်ဆိုတော့အဖွဲ့ဝင်အင်အားဘလောက်လောက်နဲ့စောင့်ကြည့်ကြမှာပါလဲခင်ဗျာ
။ကျွန်တော်တို့အနေနဲ့ကတော့ဖြစ်စီကိုစောင့်ကြည့်တဲ့အခါမှာအရေးအတွက်အင်အားညာကြီးတော့ကျွန်တော်တို့သုံးမှာမဟုတ်ပါဘူး။မေးရုံတိုင်းစီသုံးမှာမဟုတ်ဘူး။ဒါပေမဲ့မန္တလေးတိုင်းအနေနဲ့ပြောပြရမယ်ဆိုရင်ကျွန်တော်အင်အားထောက်သုံးရမယ်ကျွန်တော်မှန်းထားပါတယ်။
ရွေးကောက်ပွဲမှာလေးလာမဲ့ရက်ဖက်အဖွဲ့အစည်းတွေဒါမှမဟုတ်ပြည်တွင်းမီဒီယာတွေကိုလည်းစောင့်ကြည့်ဖို့အတွက်မီဒီယာတစ်ဖွဲ့မှာတဦးကနေသုံးဦးထိရှောက်ထားနိုင်မှာဖြစ်ပါတယ်။ပဲခူးလူငယ်ဖွံ့ဖြိုးတိုးတက်ရေးစာစင်ကကိုကျော်ကျော်လင်းကတော့ပဲခူးတိုင်းအတွင်းမှာလေးလာဖို့ရှိတယ်လို့ဖွင့်ဟပါတယ
်။ကျွန်တော်တို့ကဒီမှာပဲခူးမှာပေါ့နော်ပဲခူးမှာလုပ်မယ်ပြီးတော့ကျွန်တော်တို့ကတော့တစ်ဖွဲ့တည်းတော့မဟုတ်ဘူးပြကျွန်တော်တို့အနေနဲ့ဟိုပေါင်းနာလေးရှိတယ်ဥမာစေနာလင်းအိမ်ရဲ့ပြီးတော့ knowledge zone ရဲ့ပုံညာပါလီရဲ့ကျွန်တော်တို့အတင်းအဖွဲ့လေးတွေနောက်ဘက်တော့ပေါင်းပြီးတော့ကျွန်တော်တို့ဒီပဲခူးမြို့ပေါ်မှာလောက်သွားဖို့ရှိတယ်ဗျ။လောတဲ့တော့ကျွန်တော်တို့ဒီညောင်လေးပင်တို့ဒီပဲခူးတိုင်းရှေ့ချမ်းကိုပေါ့နော်အဓိကတော့ပဲခူးတိုင်းရှေ့ချမ်းကိုကျွန်တော်တို့လောက်ဖို့အတွက်ဟိုလောတဲ့တော့ network ချိန်နေတယ်ပေါ့နော်။ network ချိန်နေပြီးတော့ကျွန်တော်တို့လည်းဟိုသဘောတူညီမှုရရင်တော့အဲ့ဒီအဖွဲ့တွေအားလုံးပေါင်းပြီးတော့တင်တော့ဖို့ရှိတယ်။
စောင့်ကြည့်လေ့လာမယ့်အဖွဲ့အစည်းတွေဟာရွေးကောက်ပွဲကော်မရှင်ကတရားဝင်ခွင့်ပြုခြင်းကစပြီးတော့လေ့လာရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။ရွေးကောက်ပွဲကိုလေ့လာကြမယ့်မီဒီယာအဖွဲ့အစည်းတွေအနေနဲ့လိုက်နိုင်ရမယ့်စည်းကမ်းချက်တွေကိုတော့ဦးသိန်းဦးကအခုလိုပြောပါတယ်
။ဒါတော့ရွေးကောက်ပွဲကော်မရှင်ကပြဋ္ဌာန်းထားတဲ့ဥပဒေ၊ညှိဥပဒေ၊ညွှန်ကြားချက်တွေနဲ့စာနယ်ဇင်းကောင်စီအရရထုတ်ပြန်လာတဲ့မီဒီယာကျင့်ဝတ်ကိုလိုက်နာဖို့ပါပဲ။
ကော်မရှင်ကတရားဝင်ခွင့်ပြုထားတဲ့လေးလာမဲ့အဖွဲ့အစည်းတွေဟာမဲယုံအတွင်းမှာမဲပေတာမဲရည်တာတွေအပါအဝင်မဲရလည်းစင်ပြုစုတာတွေကိုလည်းစောင့်ကြည့်ခွင့်ရမှာဖြစ်ပါတယ်။ဒါအပြင်ပါတီတွေနဲ့ဝင်ရောက်အရေးခံမဲ့ကိုယ်စားလှယ်လောင်းတွေရဲ့ရွေးကောက်ပွဲအတွက်အသုံးစရိတ်တွေကိုလည်းလေ့လာနိုင်မှာဖြစ်ပါတယ်။ရွေးကောက်ပွဲဆိုင်ရာနောက်ဆုံးအစီရင်ခံစာကိုလေ့လာမှုပြီးတဲ့နေ့ကစပြီးတော့ရက်ပေါင်း60အတွင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဒါမှမဟုတ်ရင်သက်ဆိုင်ရာအဖွဲ့ခွဲတွေတံပေးဖို့ရမယ်လို့ကော်မရှင်ကတိုက်တွန်းထားပါတယ်။လာမယ့်ရွေးကောက်ပွဲမှာစောင့်ကြည့်လေ့လာနိုင်မှုအတွက်နိုင်ငံတကာကနေလေ့လာမယ့်အဖွဲ့၅ဖွဲ့ကိုလည်းဖိတ်ခေါ်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောဆိုထားပါတယ်ခင်ဗျာ။